သာသနာတော်နှစ်2555ခုနှစ်ခရစ်တက္ကရာ2011ခုနှစ်နှဝင်ဘာလ16ရက်နေ့ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံဝါရှင်တန်ပြည်နယ်ကင်းမြို့မောကဝိပဒနာအတိပရိကကျောင်းထဲမှာကျင်းပပြုလုပ်အပ်တဲ့တတိယကျင်းမြို့မောကဝိပဒနာအဋ္ဌိဌံတရားစခန်းပေါ်မှာယနေ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကာလတော်မှာဘုရားရှင်ကရောမြတ်ကြီးသာဝတိပြုမှုစီတဝန်ကျောင်းတော်မှာသတင်းတော်မူနေတဲ့အချိန်ခါမှာသာဝတိမြတ်တော်ရင်းကတရားလာရောက်လာဦးကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်တော့သောတာပတိမဉ္ဇဏကရာဂာမိမဉ္ဇဏနာဂာမိမဉ္ဇဏအရဟတမဉ္ဇဏ်များအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတိမဉ္ဇဏ်များယနေ့ညပါစေသက္ကရာဂါမိမဉ္ဇဏ်များယနေ့ညပါစေအနာဂါမိမဉ္ဇဏ်များယနေ့ညပါစေအရဟတမဉ္ဇဏ်များယနေ့ညပါစေလို့သာနာပြုခြင်းနဲ့ခွန်ကြီးများရဲ့ဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးသည်ပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုမဟာတက္ကရတရား3ခုနှင့်ခဆောင်လာပြီးညမှာဆင်ခြင်နှလုံးသွင်းတော်မူခဲ့ပါတယ်ပရိစ္ဆသမုပ္ပါဒ်တရားတော်ကိုလေ့လာကြည့်လိုက်တဲ့အခါမှာသူပါဠိတော်အတိုင်းကြည့်မယ်ဆိုလို့ရှိရင်အဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်အဝိဇ္ဇာဆိုတာသစ္စာမသိတဲ့သဘောသစ္စာမသိမှုကြောင့်သစ္စာမသိမှုနဲ့ပြုလုပ်တဲ့ကံတွေဖြစ်တယ်ကံဆိုတာကသင်္ခါရတရားကိုကောက်တော့စေရဏစေရဏသည်ကံသစ္စာမသိမှုနဲ့ကံပြုလုပ်တယ်ကုသိုလ်ကံတွေလည်းပါတယ်အကုသိုလ်ကံတွေလည်းပါတယ်စံတွေလည်းပါတယ်အဲ့ဒါတွေပြုလုပ်တဲ့အဲ့ဒါကိုသင်္ခါရလို့ခေါ်တယ်အဲ့ဒါသင်္ခါရက၃မျိုးပုညာပိသင်္ခါရအပုညာပိသင်္ခါရအနိစ္စပိသင်္ခါရပုညာပိပိသင်္ခါရအပိတရာလေးပါတယ်အပိတရာကမြန်မာလိုပြောလိုက်မယ်ဆိုရင်တော့ရှစ်ရှုဆိုတဲ့ဥတည်နေတဲ့သဘောလေးပေါ့ရှစ်ရှုပြုတ်နေတဲ့သဘောလေးအဲ့ဒါကဘိဒ္ဓရာကဟောပါတယ်အဲ့တော့အဘိကရှစ်ရှုပြုတ်နေတဲ့ဥတည်နေတဲ့သင်္ခါရကပြုတ်ပြင်းပေးနေတယ်ပြုတ်လုံးပေးနေတယ်ဘာတွေကိုပြုလုပ်နေတယ်လဲကုသိုလ်အကုသိုလ်ကံนี่ပြုလုပ်ပေးနေတဲ့ဘာကိုရှေ့ရှုပြုလုပ်ပေးနေတာလဲဘဝတစ်ခုရဖို့ရှေ့ရှုပြုလုပ်ပေးနေတာဘဝတစ်ခုရအောင်ဥတည်ပြီးတော့ပြုလုပ်ပေးနေတာအဲ့ဒါကိုအပိသင်္ခါရလို့ဒီလိုခေါ်ပါတယ်ရောရောပြုလုပ်နေတာမဟုတ်ဘူးဘဝတစ်ခုရဖို့ဥတည်ပြီးတော့ပြလို့ပြနေတာဒါကြောင့်အဘိသင်္ခါရလို့နာမည်ရသွားပြီဆိုရင်ဘဝတစ်ခုဖြစ်ကိုဖြစ်တော့ဘဝတစ်ခုဖြစ်အောင်ပြလို့နေတဲ့ကံမို့လို့လည်းပဲသူကိုအဘိသင်္ခါရလို့ခေါ်တာအဲ့တော့ဘဝတစ်ခုရာကြောင်းမဟုတ်ဘဲနဲ့နိဗ္ဗာန်ရောက်ကြောင်းအလုံးဖြစ်သွားရင်တော့အဘိသင်္ခါရလို့မခေါ်တော့ဘူးအဘိသင်္ခါရဆိုတဲ့နာမည်မရတော့ဘူးဒါကြောင့်ဒီသင်္ခါရဆိုတဲ့နေရာမှာဘယ်လိုကံမျိုးကိုသာသင်္ခါရလို့ယူသင့်တယ်လဲဆိုရင်ဘဝတကူရဖို့ဥတည်ပြီးတော့ပြုလုပ်နေတဲ့ကံမျိုးကိုသာသင်္ခါရလို့ယူသင့်ပါတယ် ဘဝတခုရဖို့ဥဒေနေတာမဟုတ်ဘဲနဲ့နိဗ္ဗာန်ရဖို့ဥဒေပြီးတော့ပြုလုပ်နေတဲ့ကံမျိုးကြတော့သင်္ခါရနေရာမှာမပါတော့ဘူးသင်္ခါရနေရာမှာမပါတော့သူရဲ့စွမ်းရည်မရှိတော့ဘူးပေါ့သင်္ခါရဆိုတာကသူရဲ့ကိုယ်ပိုင်စွမ်းရည်ရှိတယ်ပစ္စည်းအနေနဲ့ပြောရင်ပထမပစ္စည်းအနေနဲ့ပြောရင်ကမ္မပစ္စည်းပေါ့ပထမမှာကမ္မပစ္စည်းဆိုတာရှိတယ်သူရဲ့ကိုယ်ပိုင်စွမ်းရည်ရှိတဲ့အဘိသင်္ခါရသည်ပစ္စည်းအနေနဲ့ကမ္မပစ္စည်းကံအနေနဲ့ခေါင်းဆောင်ထားရင်ကုသလာကုသလာကမ္မဝိပါကဏံခန္ဓာနာကတ္တတာသရူပနာကမ္မပစ္စယေနပစ္စယောဝိပေခန္ဓာကမ္မဇာယုတ်တွေကိုဖြစ်အောင်သူသည်ပြုလုပ်ပေးပါလိမ့်မယ်ဒီလိုဒီပဲရအကြံ၍သာနိဗ္ဗာန်ရောခန္ဓာရောအကြောင်းအလုံးမဟုတ်ဘဲနဲ့နိဗ္ဗာန်ရောအကြောင်းလုံးသာလုံးမယ်ဆိုရင်ကမ္မပစ္စည်းမထိုက်တော့ဘူးတဲ့ဘာပစ္စည်းထိုက်သွားသလဲဆိုရင်သဟဇာတပစ္စည်းလို့လည်းပြောနိုင်တယ်သဟဇာတအတူတူဖြစ်သွားတာအတူတူဖြစ်သွားတာဘာနဲ့အတူတူဖြစ်သွားသလဲဉာဏ်နဲ့အတူတူဖြစ်သွားတာဉာဏ်ရဲ့နောက်လိုက်ဖြစ်နေဉာဏ်ထဲမှာပူပေါင်းပြီးတော့မဂ်ကင်ထဲမှာပူပေါင်းပြီးတော့ပါဝင်သွားတာမဂ်ကင်ထဲမှာပူပေါင်းပြီးတော့ပါဝင်သွားတဲ့သဘောမဂ်ကင်နဲ့ပူပေါင်းသွားတယ်မဂ်ကင်နဲ့အတူတူဖြစ်သွားတယ်ဆိုတော့မဂ်ကင်တရားသည်ဘာမှရှင်တော့ဆိုတော့လောကုတ္တရာစိတ်မှရှင်အဲဒီလောကုတ္တရာစိတ်ကနေပြီးတော့ပြန်ရှင်တဲ့နေရာမှာစေတနာတို့ဘာလို့လဲပါတယ်ပေါ့ဒါကလောကုတ္တရာမဂ်ကိုပြောတာလောကုတ္တရာမဂ်သည်အဲဒီသဘောရှိတယ်လို့လောကီမဂ်ကတော့သူလည်းဒီသဘောပဲရှိရမှာပေါ့လောကီမဂ်ဆိုတော့သမထေတိသမသင်္ကပ္ပစတဲ့မဲ့အတိတ္တမှာခေါင်းဆောင်ကဉာဏ်ဉာဏ်ကိုပဲအာရုံပြုလိုက်ပေါ့အဲ့ဉာဏ်ဘာဉာဏ်လဲသစ္စာဉာဏ်သစ္စာသိတဲ့ဉာဏ်သစ္စာနိရောမိကဉာဏ်အဲ့ဒီဉာဏ်လေးဥသိပြီးတော့ကုသိုလ်ဉာဏ်ပြုလိုက်မယ်ဆိုရင်အဲ့ဒီဉာဏ်ကမဟာကုသိုလ်ဉာဏသံမျိုးစေ၄ပါးမှာရှင်းတယ်တန်ပယုတ်စိတ်၄ပါးမှာရှင်းတယ်ဉာဏ်မာကုသဉာဏသံပယုတ်စိတ်မှာရှင်နေတဲ့အတွက်အဲ့ဒီမှာပြန်ပြီးတော့စေတသိက်တွေပြန်ရှင်လိုက်တဲ့နေရာမှာအဲ့ဒီတည်းမှာစေရနာတို့တတ္တာတို့တတိတို့စသည်ဖြင့်အားလုံးပါလာတာပေါ့အဲဒါကြောင့်မို့လို့သစ္စာသိတဲ့သစ္စာနိရောမိကဉာဏ်နဲ့တွဲပြီးတော့ရှင်ပြီးတော့ကုသကောင်းမှုပြုမယ်ဆိုရင်တနည်းအားဖြင့်ဒုက္ခသစ္စာကိုဒုက္ခသစ္စာပါပဲလို့ပိုင်းခြားသိပြီးတော့မှဆင်ញံနှလုံးသိပြီးတော့မှကုသိုလ်ကောင်းမှုပြုမယ်ဆိုရင်အဲဒီစေတနာသည်ဉာဏ်ရဲ့အရှင်ဉာဏ်နဲ့ရှင်တဲ့စေတနာဖြစ်သွားတဲ့အတွက်ဉာဏ်ကဲ့သို့ပဲမဂ်ကင်ထိုက်တဲ့စေတနာလေးဖြစ်သွားလောကုတ္တရာမဂ်ကင်မဟုတ်ပေမဲ့လောကီမဂ်ကင်တော့ဖြစ်သွားတာပေါ့လေယောဂီမဂ်ကလည်းပဲသစ္စာရင်းနဲ့ပြောရင်တော့မဂ်ကသစ္စာလည်းမပါသွားတာပါပဲအဲဒါကြောင့်သင်္ခါရနာမည်မရရင်ဘာနာမည်ရမလဲလို့ဆိုရင်တိုက်ရိုက်ပြောထားတာမရှိပေမဲ့မဂ်ကသစ္စာဆိုတဲ့နာမည်ရတယ်လို့ဒီလိုပြောလိုက်ခြင်းဖြစ်ပါတယ်အဲဒီတော့သင်္ခါရသင်္ခါရဆိုတာဒီဉာဏ်မပါတဲ့အဝိဇ္ဇာဥသိတဲ့သင်္ခါရမသိဘဲနဲ့ပြုလုပ်တဲ့သင်္ခါရအဲဒီသင်္ခါရကခန္ဓာရအောင်ဘဝရအောင်ဥတည်ပြီးတော့ပြုလုပ်နေတာမဟုတ်လို့အဲဒီသင်္ခါရသာပြုလုပ်မယ်ဆိုရင်သင်္ခါရသာဖြစ်မယ်ဆိုရင်ဘဝတစ်ခုကရကိုရမှာရကိုရမှာရကိုရမှာဆိုတော့ဘဝတစ်ခုဆိုတာဘယ်ဘဝတုံး30ဘုံတဘုံဘုံတော့ဖြစ်မှာပဲအဲဒီ30ဘုံကိုပရိသတ်သမုပ္ပါဒ်စဝိုင်းထဲမှာရှာကြည့်လိုက်ရင်နံပါတ်1ကွယ်မှာသွားတွေ့တယ်နံပါတ်1ကွယ်ကပဲ30ဘုံလို့ဒီလိုခေါ်တာဒီက30ဘုံမှာပရမသုံးဖြစ်တာသည်ဝိညာဉ်ဘာဝိညာဉ်လဲပဋိသင်္ဍေဝိညာဉ်ပဋိသင်္ဍေစိတ် အဲ့ဒါဝိညာဉ်ကိုပရိသတ်နေစေလို့မှတ်နာသရာကဘယ်လိုတော့အဲ့ဒီပရိသတ်ဒီစိတ်နဲ့အတူတူရှင်တွဲပြီးတော့ဖြစ်တဲ့စေတသိက်တွေ35ပါ35ပါ30နဲ့ပုံပါပေါ့33ပါးသောစေတသိက်တွေသည်နာအဲတော့စေတသိက်ဆိုတာကရှိတာက52ပါးရှိတာပေါ့စိတ်ဆိုတာကပြောတော့89ပါးဒါပေမဲ့တကယ်တမ်းပြောဆိုပြောကြပါစို့ဆိုရင်စိတ်ဆိုတာတစ်ပါးတည်းပဲရှိစိတ်ဆိုတာတစ်ပါးတည်းပဲရှိတယ်တိတတ်တဲ့သဘောလေးဒီစိတ်တိတတ်တဲ့သဘောလေးဒီစိတ်ဒါပဲသူကစိတ်တွေအများကြီးဖြစ်နေတာဘာကြောင့်ဖြစ်နေတာတော့စေတသိက်တွေနဲ့ရှင်လို့တွဲလို့စေတသိက်တွေနဲ့ရှင်တွဲနေတဲ့အတွက်စေတသိက်တွေကသူ့ကိုနာမည်မျိုးမျိုးဖြစ်အောင်ဆက်ခေါ်သွားတာအဲဒါကြောင့်ဒါကကာမကုသိုလ်စိတ်ဒါကကာမစိတ်ဒါကရူပစိတ်ဒါကအကုသိုလ်စိတ်စသဖြင့်မျိုးမျိုးဖြစ်သွားတာတကယ်တမ်းကျတော့စိတ်တွေဒီမျိုးတွေပဲရှိတယ်အဲဒါစိတ်ကတပါစေတသိက်က52ပါး။ဝိညာဉ်သရာကပါလေစိတ်။နာသရာကစေတသိက်။ထောက်ပြီးစေတသိက်။ယုတ်သရာကယုတ်။အဲ့တော့စေတသိက်က52ပါးရှိတယ်။အဲ့ဒီ52ပါးထဲမှာ52ပါးလုံးအတူတူတစ်ပြိုင်တည်းမဖြစ်ပါဘူး။တချို့တချို့စိတ်မှာ9ပါးပဲဖြစ်တယ်။တချို့တချို့စိတ်မှာ10ပါးလောက်ဖြစ်တယ်။တချို့ပါး20တချို့ပါး30ဒီလိုအသေးသေးဖြစ်ကြတာ။ပရိသတ်နေစိတ်မှာဆိုရင်33ပါးအတူတူဖြစ်တယ်။အဲ့တော့စေတသိက်တွေကိုနာလို့ခေါ်တယ်။အဲယုတ်တွေကိုတော့ယုတ်လို့ခေါ်တယ်။ပရိသတ်နေခါမှာစိတ်ရယ်စေတသိက်ရယ်ယုတ်ပုံမျိုးဖြစ်တယ်။ပါဠိလိုတော့ဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့အဲ့ဒီလိုဖြစ်တယ်။ဝိညာဉ်သည်စိတ်နာမည်စေတသိက်ရုပ်သည်ရုပ်ပုံမှာအဲ့ဒီတော့ဝိညာဏရုပ်၃မျိုးဖြစ်လာပြီ။အဲ့ဒီဝိညာဏရုပ်ထက်ကမှဘာတွေခွဲထုတ်လိုက်လဲ။သလာယရဏရဲ့ဖဒရဲ့ဝရဏရဲ့ဝိညာဏရုပ်ကအပေါင်းသလာယရဏဖဒဝရဏကအစိတ်အပေါင်းတွေကနေစိတ်ကိုခွဲထုတ်တာလေအပေါင်းတွေကနေအစိတ်ကိုခွဲထုတ်တာလေအဲ့တော့သလာယရဏဖဒဝရဏလို့ပြောလိုက်ပြီမဲ့လည်းပဲသူတို့ဒီဗရမ်းမှာပါပိတာဖြစ်သွားတယ်ဝိညာဉ်နဲ့ရုပ်ထဲမှာပါပိတာဖြစ်သွားတယ်အဲ့တော့ဝိညာဏရုပ်လို့ပြောလိုက်ရင်တော့သူကအပေါင်းဖြစ်နေတာကိုအပေါင်းဆိုတော့နောက်ထပ်ဘာတွေချက်ဖြစ်တယ်ဆိုတာမပေါ်လင်းဘူးအဲဒီတော့မပေါ်လင်းနေတဲ့အတွက်နောက်ထပ်တစ်ဆင့်ဆင်ပေါ်ဘာတွေချက်ဖြစ်တယ်ဆိုတာသိအောင်အဲဒီတက်ကနေသလာယရဏကိုဆက်ထုတ်တာသလာယရဏဆိုတော့မျက်စိနာနှာခေါင်းလျှောက်ကိုစိတ်မျက်စိရဲ့ကြည်နားကြည်နှာခေါင်းကြည်လျှောက်ကြည်ကာယကြည်စိတ်ဆိုတဲ့ဘဝစိတ်ဘဝစိတ်လိုလည်းပဲပြောလို့ရပါတယ်။ဟောမာတိကဟုတ်တယ်သားအကောက်မှကြတော့အဲ့ဒီမနောကိုစိတ်ကြီးကို90ကောက်ထားတာလည်းတွေ့ရ။အဲ့ဒီလိုလေးနှမျိုးပါတာကွဲ။အများအပြားများဖြစ်ယူတာကတော့မနောကိုဘဝစိတ်လိုယူကြပါတယ်။ဟုတ်ပြီနော်။အဲ့ဒီတော့မျက်စိကြည်နာကြည်နှာခေါင်းကြည်လျှာကြည်ကိုယ်ကြည်စိတ်အဲ့ဒီ6မျိုးအဲ့ဒီ6မျိုးထဲမှာအဲ့ဒီ6မျိုးထဲမှာမျက်စိနာနှာခေါင်းလျှာကိုယ်ဆိုတဲ့5မျိုးသည်ဘယ်ထဲကနေဆွဲထုတ်ထားတာလဲရုပ်ထဲကရုပ်ထဲကဆွဲထုတ်ထားတာစိတ်ကြတော့ဘယ်ထဲကဆွဲထုတ်ထားတာလဲဝိညာဉ်ဝိညာဉ်ထဲကနေဆွဲထုတ်ထားတာနော်အဲ့တော့ဝိညာဉ်ထဲကနေစိတ်ဆိုတာဖြစ်လာတယ်ရုပ်ထဲကနေမျက်စိနာနှာခေါင်းလျှာကိုယ်ဆိုတာဖြစ်လာတယ်ဘာနဲ့တည်းနဲ့ပေါင်း6အဲဒီ6ကိုသလာယရဏလို့ခေါ်တယ်။သသရာက6အာယရဏကအာယရဏပေါင်းတော့အာယရဏ6ပါ။ဟုတ်ပြီ အဲ့ဒီအရဏ6ပါးကိုဘာဖြစ်လို့ဒီကြဖွဲ့ပြီးတော့ပြောရတယ်လဲမေးရင်နောက်တော့ဆင်ပွားခန္ဓာတွေဖြစ်တာသိကြည့်ခြင်းလို့ဆင်ပွားခန္ဓာတွေဘယ်လိုဖြစ်တယ်လဲမျက်စိအကြည်ရဲ့လို့ဟောပြောလိုက်ရင်သလာယတနာနေရာမှာတကယ်လည်းတွေ့တာကမျက်စိအကြည်မျက်စိကြည့်မှဘယ်လိုလားတိုက်အဆင်လားတိုက်ဟောအဆင်မှာဆင်ပွားယူလိုက်ရတာပေါ့အဆင်မှာယူလိုက်တဲ့အခါကျတော့ဟောအကျိုးတရားမှုအနေနဲ့ဘာတွေဖြစ်နေစိတ်တွေဖြစ်အဲဒီတော့မျက်စိအကြည်ဆိုတဲ့သက္ကလုံလေးပြောလိုက်တာနဲ့မျက်စိအကြည်ရဲ့အဆင်းရဲ့မြင်စေရဲ့ဟောဒီလိုမျိုးဖြစ်တာနော်သရကနာကြီးနာကြီးလို့ပြောလိုက်တာနဲ့တပြိုင်နက်နာကြီးရဲ့အတန်ရဲ့ကြားစိတ်နှာခေါင်းကြီးလို့ပြောလိုက်တာနဲ့နှာခေါင်းကြီးရဲ့အနံ့ရဲ့နာစိတ်တရားကြီးလို့ပြောလိုက်တာနဲ့တရားကြီးရဲ့အရာသာရဲ့စာစိတ်ကာယကြီးလို့ပြောလိုက်တာနဲ့ကာယအကြီးရဲ့ပိဋိဇာယံပိဋိစိတ်မနောလို့ပြောလိုက်တာနဲ့မနောယံကြံပိဋိဇာယံပိဋောကြံစီစိတ်တဏှာတဏှာမှာ၃ပါး၃ပါးသောတရားတွေဆင်ပွားထွက်လာနော်အဲဒီလိုဆင်ပွားထွက်လာတဲ့အခါကျတော့မျက်စိနာတကောင်လျှာကိုယ်စိတ်ကဓာရအစေတန်းအနယသာဒိဋ္ဌိဇာကြံပိဇာကအာယုဓာရက6ပါအာယုံက6ပါ6နလီစနစ်အဲဒီစနစ်ကိုအာယတနစနပါလို့ခေါ်တယ်။ဟုတ်ဓာရက6ပါအာယုံက6ပါ6နလီစနစ်အဲဒီစနစ်ကိုဘယ်လိုခေါ်အာယတနစနပါဒီတော့သာရယတနလို့ပြောပြီးမဲ့6ပါလို့ပြောပြီးမဲ့ဆင်မွားနောက်ထပ်6ပါတိုးလာတော့ဘယ်နှပါဖြစ်သွားစနပါဖြစ်သွားအဲဒီစနဘာစနဘာရင်သွားပြီးတော့ပေါင်းဆောင်လိုက်တဲ့အခါမှာနောက်ထပ်အကျိုးတရားတွေဆင်ပေါ်ထွက်လာပြန်ပြီဘလူတွေတော့မြင်စိတ်ကြားစိတ်နာစိတ်စားစိတ်ညာနာကောင်းစိတ်တွေ့တော်ကြစီစိတ်ဟော6ပါးတို့လာပြန်ဝိညာဉ်6ပါးတို့လာပြန်အဲဒီဝိညာဉ်6ပါးပါထပ်ပေါင်းလိုက်ရင်ဘယ်လောက်ဖြစ်လဲ18အဲဒီ18ကိုတော့ဓာတ်18ပါလို့ဒီလိုခေါ်တယ်တကယ်တရားပုဂ္ဂိုလ်တွေကအတွင်းအာရဏ6ပါးလောက်ပြောလိုက်တာနဲ့သဘောပေါက်တယ်။တကယ်တရားပုဂ္ဂိုလ်တွေကအတွင်းအာရဏ6ပါးအပြင်အာရဏ6ပါးပေါက်12ပါးလုံးပြောမှသဘောပေါက်တယ်။တကယ်တရားပုဂ္ဂိုလ်တွေကအတွင်းအာရဏကောအပြင်အာရဏကောဝိညာဉ်6ပါးကော17ပါးလုံးပြောမှသဘောပေါက်တယ်။ပုဂ္ဂိုလ်ရဲ့အနေထားကြည့်ပြီးတော့အမင်းမျိုးဟောတာပါတဲ့နော်။ပုဂ္ဂိုလ်ရဲ့အနေထားကြည့်ပြီးတော့အကျင့်ကြတဲ့ပုဂ္ဂိုလ်ရှိတယ်အကျင့်ကြတဲ့ပုဂ္ဂိုလ်ရှိတယ်မကျင့်မကျင့်ကြတဲ့ပုဂ္ဂိုလ်ရှိတယ်အကျင့်ပြောမှနားလည်တဲ့ပုဂ္ဂိုလ်ရှိတယ်အကျင့်ပြောယုံနဲ့နားလည်တဲ့ပုဂ္ဂိုလ်ရှိတယ်အကျင့်ပြောမှနားလည်တဲ့ပုဂ္ဂိုလ်ရှိတယ်မကျင့်မကျင့်ပြောတာနဲ့နားလည်တဲ့ပုဂ္ဂိုလ်ရှိတယ်ပုဂ္ဂိုလ်မျိုးမျိုးကြီးပြီးတော့မြတ်စွာဘုရားကအာယတနာတွေလည်းဟောတယ်ခန္ဓာတွေလည်းဟောတယ်တက်တွေလည်းဟောတယ်ဘလောက်ပဲအများကြီးဟောဟောအဲ့ဒါတွေအားလုံးချုပ်လိုက်ရင်ယုတ်တရားနဲ့လန္တရားပဲရှိတယ်အားလုံးကယုံနိုင်တယ်နော်ယုံနိုင်တယ်မှာအားလုံးဝင်သားကြီးပဲနာမရိတာအမျိုးမျိုးတက်ဟောနေတာတကယ်တော့ကျတော့အားလုံးကယုံနိုင်ကြီးပဲဟောပြီဒီတော့သာလယရဏလို့ပြောပြီမဲ့ဒီနေရာမှာတကယ်ယူနိုင်တာက18ပါအတွင်းအာရဏ6ပါအပြင်အာရဏ6ပါဝိညာဉ်6ပါအတ္တယရဏ6ပါးကအခန္ဓာ6ပါးအပြယရဏ6ပါးကအတိုက်တ6ပါးဝိညာဉ်6ပါးကအပွင့်တ6ပါးဟော6တော့လီ18အားလုံးပေါင်းလိုက်တော့သလယရဏနေရာမှာယူနိုင်တာ18တရားဝင်ဟောထားတာက6ယူနိုင်တာက18ဟောပြီအဲ့ဒါတွေဘာဖြစ်လို့ရှင်းပွားအနေနဲ့ဒီတော့တော့ယူနေရတယ်လေဘာလို့ယူနေရတယ်လဲလို့မေးရင်ခန္ဓာတွေပွားလာတာသိကြကြလားအဲဒီတော့ပွားလာတာသိတော့မှဘာဖြစ်တော့ဟိုဘက်မှာနံပါတ်3အကွက်ထက်ကိုကြည့်ကြည့်လိုက်တဏှာတွေ့မယ်ဥပါဒဏ်တွေ့မယ်ကမ္မဘဝတွေ့မယ် ဝိညာဏယောဂနဲ့ကာမဘဝတဏှာဥပါဒကာမဘဝဘယ်လိုကုသသလဲဆိုတာကြတော့သိဒါမလည်းနဲ့ဝိညာဏယောဂနေပြီးတော့တတိယကွယ်တဏှာကိုဘယ်လိုကုသသလဲဘယ်လိုလို့တဏှာဖြစ်သွားတယ်လဲဒါကြတော့လွယ်လွယ်နဲ့နားမလည်နိုင်ဘူးဒါတိလို့နားမလည်နိုင်တဲ့အတွက်တဏှာဖြစ်ပေါ်ကလေးပြကျင်လို့ပစ္စုပ္ပခန္ဓာနံပါတ်၄ကွက်ကနေပြီးတော့နံပါတ်၃ကွက်တဏှာဖြစ်ပုံလေးကိုနံပါတ်၄ကွက်ကနေနံပါတ်၃ကွက်ဆက်သွားပုံလေးကိုပြကျင်လို့ဟောကျင်လို့သိစေကျင်လို့ပစ္စုပ္ပခန္ဓာကနေပြီးတော့တဏှာဥပါဒကံနေဘလို့ဖြစ်တယ်လဲဆိုတာကိုသဘောပေါက်စေကျင်လို့သတ္တရဏဖတ္တဝေဒနာတို့ပြီးကြဟောရတာပါအရာရီလိုတရားဟောလိုက်တဲ့အတွက်သလာယရဏနေရာမှာအခန္ဓာရှိတယ်။အဲဒီခန္ဓာရှိတော့အတိုက်တလာတိုက်တယ်။အတိုက်တလာတိုက်တော့အပွင့်တလို့ခေါ်တဲ့ဝိညာဉ်စိတ်တွေပေါ်တယ်။အဲဒီဝိညာဉ်စိတ်တွေပေါ်လာတဲ့အခါကျတော့ဟောဘယ်လိုနားလည်ပြရမလဲ။အခန္ဓာရဲ့အပွင့်တရဲ့အတိုက်တရဲ့သုံးဥသုံးပလဲဟာသရောจิตတိတနေကြတာမဟုတ်ဘူးတဲ့တခုနဲ့တခုဆက်သွယ်နေတာတဲ့မျက်စိကြည့်ဆိုရင်အဆင်းနဲ့ဆက်သွယ်တယ်နော်မျက်စိကြည့်ပြီးအဆင်းနဲ့ဆက်သွယ်တယ်အဆင်းဒီမျက်စိစီရောက်လာသလားမေးတော့မရောက်ဘူးအဆင်းကတနည်းအားမျက်စိကတနည်းအားတနည်းအားစီနေတဲ့မျက်စိနဲ့အဆင်းသည်တနည်းအားစီသာနေပေမဲ့ဓာတ်ဘောတွေကတော့ဆက်သွယ်နေတာဆက်သွယ်တဲ့ဓာတ်ဘောလေးတစ်ခုဒီထဲမှာရှိကိုရှိရဟုတ်တယ်မလားမရှိဘူးဆိုလို့ရှိရင်ဆင်းကတတမျက်စိကတတဒုက္ခတုတ်တိကျစီနေမယ်ဆိုရင်မြင်စရာအကြောင်းကိုမဖြစ်ဘူးခင်စရာအကြောင်းလည်းမရှိဘူးเนาะအခုအဆင်းကဒုက္ခတုတ်တိနေရာမှာနေတာမျက်စိကြီးကဒုက္ခတုတ်တိနေရာမှာနေတာတင်နေရာမှာနေပြီးတော့မြင်လိုက်တယ်ခင်လိုက်တယ်ဟောခံစားလိုက်တယ်ဆိုတာပဲဘာကြောင့်လို့ဆက်သွယ်မှုဆိုတဲ့ဖတ်တာတရားတွေရှိလို့ဒီလိုနားလည်သိခြင်းပဲဟုတ်တယ်မလားအဲ့တော့ဆက်သွယ်တဲ့ဖတ်တာတရားကလေးတွေရာဟုတုကုလားဆိုတော့မဟုတ်ဘူးရာဟုတုကုလို့ဆက်သွယ်နေတာမဟုတ်တတ်တဘောနဲ့ဆက်သွယ်ဒီတော့ဖတ်တာဆိုတာရာဟုတုကုလားပါလေးတဲ့အဲတတ်တဘောလေးတဘာဝတရားကလေးတဘာဝတရားကလေးဖြစ်တဲ့အတွက်အကောင်းထဲမရှိဘူးပုံမှန်တရားမရှိဘူးဖတ်တာကိုဘယ်နေရာလဲဒါလဲဘလို့ဟာလဲလက်နဲ့ကြိုက်ပြလို့မရပါဘူး။ဘာဖြစ်လို့တော့သူဒီတတ်တဘောလေးဖြစ်နေတယ်။အဲ့တော့ဖတ်တာဆိုတာတတ်တဘောလေး၊တတ်တဘောလေး။အဲ့ဒီတတ်တဘောလေးဖြစ်နေတာကိုဖတ်တာ။အဲ့ဒီဖတ်တာကဆက်သွယ်ပြီးတယ်။မျက်စိကြည့်နဲ့အဆင်းနဲ့ဆက်သွယ်ပြီးတယ်။ဒါလည်းမကြသေးဘူး။မျက်စိရဲ့ကြည့်နဲ့မြင်စိမ့်နဲ့လည်းဆက်သွယ်ပြီးတယ်။မြင်စိမ့်ကလေးပေါ်လာတယ်၊မြင်စိမ့်ကလေးပေါ်လာတယ်။မြင်စိမ့်ဒီနန်းမျက်စိကြည့်ကယုတ်၊နန်းနဲ့ယုတ်မတူဘူး။အမျိုးအစားမတူဘူး။အမျိုးသားမတူပေမဲ့လို့လည်းပဲမျက်စိကြီးနဲ့မျက်စိနဲ့ပတ်သက်နေတယ်တဲ့ပတ်သက်နေတယ်ဘယ်လိုနည်းနဲ့ပတ်သက်နေသလဲမိစရာနဲ့မိတတ်တာမျက်စိကြီးကမိစရာမျက်စိကမိတတ်တာခရင်ပေါ်မှာလူတယောက်ထိုင်နေတဲ့ကဲ့သို့ခရင်နဲ့ထိုင်နေတဲ့လူနဲ့ဆက်သွယ်သလိုခရင်နဲ့လူကြတော့ခရင်ပေါ်မှာထိပ်ပြီးတော့ထိုင်နေတာတွေ့ရတွေ့ရတာဆက်တဲ့ဘုံကိုသဘောပေါက်တာပေါ့မျက်စိကြီးမှာမျက်စိကလေးမှီနေတာကြတော့အရာဥစ္စာကိုမဟုတ်တဲ့အခါကျတော့သဘောမပေါက်အဲ့ဒီသဘောမပေါက်တဲ့အတွက်ဟောဖတ်တာရဲ့ခက်ကနာကလေးရှိတယ်အဲ့ဒီဖတ်တာကလေးဖတ်တာကလေးကဆက်သွယ်ပေးတာဟာအဲ့ဒီတော့ဖတ်တာကိုထည့်သွင်းပြီးတော့ပြောကြပေးရတယ်အဲ့ဒီတော့မျက်စိကြီးနဲ့မျက်စိနဲ့ကျောင်းနဲ့မတူပေမဲ့လို့လည်းပဲဆက်တမှုလေးရှိနေပါပဲ။အဲဒီဆက်တမှုလေးသည်ဖတ်တာ။ထွန်းနည်းစားပါပဲ။မြင်စိမ့်နဲ့အဆင်းနဲ့ကောဆက်တမှုမရှိဘူးလားရှိလား။မြင်စိမ့်ကဒနယအဆင်းကဒနယ။ဟိုးသိပ်ပင်ထိပ်ရှားပေါ်မှာလူတယောက်သိပ်ပင်ထိပ်ရှားလှုပ်လှဲလှုပ်လီနဲ့ဒီကံကလေးကဟိုရန်ဒီရန်နဲ့အဝေးကြီးမျက်စိကြီးနဲ့အဝေးကြီးမြင်စိမ့်တဲ့ဝေးကြီးဒါပေမဲ့လို့လည်းပဲဖတ်တာကဆက်သွယ်ပြီးတဲ့အခါကျတော့ဩကြည့်လိုက်တဲ့ပုံကိုရတဏ္ဍာမအသေးတရားရာ ရင်တဖို့ဖို့ဖြစ်အသေးတရားရရင်တဖို့ဖို့ဖြစ်နေတာသည်အဲ့ဒီအစင်းနဲ့အဲ့ဒီအစင်းကကိုယ်စီရောက်လာလို့လားမေးတော့ဒီလိုလေကြောက်မလားကြောက်မလားပဲနဲ့ဘာဖြစ်လို့ဒီကအသေးတရားရရင်တဖို့ဖို့ဖြစ်နေလဲဖတ်တာကဆက်သွယ်ပြီလို့ဖတ်တာကဘယ်နေရာမှာရှိတော့မြင်စိတ်ထဲမှာတွေ့ဖြစ်တယ်အရာဝတ္ထုကမဟုတ်ဘူးအကောင့်ထဲလားမရှိဘူးဒါပေမဲ့သဘာဝတစ်ခုအနေနဲ့ရှိနေတယ်ဒီသောတရားသောပုဂ္ဂိုလ်ကသမယသီလေးမြန်စားနေမှာဆိုရင်ဒီကနေပြီးတော့တရေရေကြတရေရေတွေထွက်ဩသဘသူသမယသီစားတာပဲဘာဖြစ်လို့တရေရေထွက်ရတော့ကိုယ်ပ္ပဇာတဲ့ရောက်လာလို့လားဟောကိုယ်ပ္ပဇာတဲ့ရောက်လာတော့မဟုတ်ဘူးမဟုတ်ပေမဲ့လို့လည်းပဲအဲ့ဒီသမယသီစားနေတဲ့အချိန်ရာကိုအခင်းကိုမျက်စိကနေကြည့်တော့မြင်စိတ်ပေါ်တယ်အဲ့ဒီမြင်စိမ့်နဲ့အဲ့ဒီအဆင်းနဲ့အာယုံနဲ့ဖမ်းပြီးတော့ဘလုကဆက်သွယ်ပေးတယ်ဖသကဆက်သွယ်ပေးတာအဲ့ဒီဖသဆက်သွယ်ပေးတဲ့သဘောကိုဓာတ်ခိုက်တယ်လို့ဒီလိုပြောတာပေါ့ဓာတ်သဘောလေးနဲ့ဆက်သွယ်ပေးလိုက်တယ်အဲ့ဒီဆက်သွယ်ပေးတဲ့ဓာတ်ကလေးကိုဘလုခေါ်လဲဖသအဲ့ဒီဖသကဆက်သွယ်ပေးလိုက်တဲ့အတွက်ကိုယ်ပ္ပဇာတဲ့မရောက်လာပေမဲ့တည်ယူရေးကြတယ်ဒီလိုဖြစ်နေတာကိုနော်အဲ့ဒီတော့ဖသသည်တဲ့တရိကံပုံစံလေးစိတ်ထဲမှာအာယုံပြုတ်ကြည့်လိုက်တစ်ဘက်ကမျက်စိရဲ့ကြည်ဟိုဘက်ကအာယုံအစင်ပေါင်းတာကမြင်စိတ်ပေါင်းတော့တရိကံလေးနော်မျက်စိရဲ့ကြည်ရဲ့အစင်ရဲ့မြင်စိတ်ရဲ့ပေါင်းတော့တရိကံလေးအဲ့ဒီတရိကံလေးကဘယ်လိုကဆက်သွယ်ပေးထားတာလဲအဲဖသကဆက်သွယ်ပေးထားတာကျိုးကလေးသက်ပွဲဆက်သွယ်ပေးထားတယ်။ဘဂရီကျိုးလို့တော့မဟုတ်ဘူးဓာတ်တော်လေးဓာတ်တော်လေးနဲ့ဆက်သွယ်ပေးထားတယ်။အဲဒီဓာတ်တော်လေးနဲ့ဆက်သွယ်ပေးထားသည့်အတွက်မျက်စိအကြည့်နဲ့အစင်းနဲ့လည်းကိန့်ကွက်မသွားဘူး။မျက်စိအကြည့်နဲ့မြင်စိမ့်နဲ့လည်းကိန့်ကွက်မသွားဘူး။မြင်စိမ့်နဲ့အစင်းနဲ့လည်းကိန့်ကွက်မသွားဘူး။အစင်းနဲ့ပြန်အချင်းချင်းပြန်လည်းဆက်သွယ်နေကြ။အဲဒီလိုဆက်သွယ်ပေးလိုက်တဲ့အတွက်ခံစားမှုဆိုတဲ့ဝရဏလေးဖြစ်လာတယ်။ဟောဒီလိုဆိုတော့ခံစားမှုဆိုတဲ့ဝရဏလေးသည်အဲ့ဒီသုံးသုံးမလဲတာဆက်သွယ်မှုမရှိဘူးဆိုရင်ဒီဝရဏပေါ်နိုင်ပါ့မလားမပေါ်နိုင်ဘူးเนาะမျက်စိကြည့်ရဲ့အစင်းရဲ့ဒီနေ့ကမဆက်သွယ်ပဲနဲ့ဝရဏပေါ်ပါ့မလားမျက်စိကြည့်နဲ့မြင်စိမ့်နဲ့ဆက်သွယ်မှုမရှိဘဲနဲ့ဝရဏပေါ်ပါ့မလားမြင်စိမ့်နဲ့အစင်းနဲ့ဆက်သွယ်မှုမရှိဘဲနဲ့ဝရဏပေါ်ပါ့မလားဒီတော့ဒီဝရဏဘာကြောင့်ပေါ်တော့ဘဂုဏတရားပေါင်းမျိုးဆက်သွယ်မှုရှိလို့ပေါ်တာတရားသုံးမျိုးဆက်သွယ်မှုရှိလို့ဝေဒနာပေါ်တာဆက်သွယ်တာကဖတ်တာပေါ်လာတာကဝေဒနာဖတ်တာကြောင့်ဖြစ်တဲ့ဝေဒနာဒီလိုဖြစ်သွားတာကိုနော်ဆက်သွယ်တာကဖတ်တာပေါ်လာတာကဝေဒနာအဲဒီဝေဒနာဘယ်လိုကြောင့်ဖြစ်ဖတ်တာကြောင့်ဆက်သွယ်ခြင်းဆိုတဲ့ဖတ်တာကြောင့်ဖြစ်တယ်ဖတ်တာကြောင့်ဝေဒနာဖြစ်တယ်ဒီလိုပြောလိုက်တာပေါ့အဲဒါကြောင့်မျက်စိကြည့်ရဲ့အစင်းရဲ့မြင်စိရဲ့သုံးပါးပေါင်းတာဒီဖတ်တာဖတ်တာကြောင့်ဝေဒနာဖြစ်တယ်ဘာဝေဒနာတွေဖြစ်တော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဝေဒနာဘယ်လိုမျိုးဖြစ်လဲဝေဒနာ၃မျိုးဖြစ်တာကိုဘယ်ချိန်မှဘယ်ဝေဒနာဖြစ်တယ်လဲဆိုရင်ဖတ်တာရဲ့စက်တမှုလေးအားနေနေရင်ဥပေက္ခဝေဒနာအာနေတဲ့အခါကျတော့မှုမဲ့မမဲ့သဘောဖြစ်သွားတာပေါ့လေနော်ဥပေက္ခဝေဒနာဖသရဲ့စက်တမှုလေးအကောင်းတဲ့အခါကျတော့ဟောစုစုစက်တဲ့ဖြစ်သွားပြီစုစုစက်တဲ့ဖြစ်သွားပြီဆိုတဲ့ကိုကအဲဒီအာယုကလေးနဲ့ပတ်သက်လို့ကောင်းတယ်မကောင်းဘူးဆိုတာဖြစ်သွားပြီကောင်းတယ်ဆိုရင်ဒုက္ခဝေဒနာမကောင်းဘူးဆိုရင်ဒုက္ခဝေဒနာစက်တမှုအမကောင်းရင်အမှုမဲ့မမဲ့ဖြစ်တယ်အမှုမဲ့မမဲ့ဆိုရင်ဥပေက္ခဝေဒနာအာလုံးပေါ်လာတဲ့ဝေဒနာဘယ်လိုမျိုးလဲမျက်စိကြည့်ရဲ့ဆင်းရဲတိုက်တော့ဗာစိတ်ပေါ်မျက်စိကြည့်ရဲ့ဆင်းရဲမြင်စိရဲ့သုံးပါးပေါင်းတော့ဘယ်လိုခေါ်ဖတ်တာကြောင့်ဘယ်လိုဖြစ်ဝေဒနာဘယ်လိုမျိုးဖြစ်ဘာဝေဒနာတွေတော့ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာနာကျင်တဲ့တဏှာတိုက်တော့ဗာစိတ်ပေါ်ကြာစိတ်ပေါ်နာကျင်အတိုင်းကြာစိတ်ရဲ့သုံးပါးပေါင်းတာဘယ်လိုခေါ်သာသာလို့ခေါ်သာသာကြောင့်ဘလို့ဖြစ်ဝေဒနာဗရမျိုးဘလို့နေပါလေဒုက္ခဝေဒနာဒုက္ခဝေဒနာ ဥပေက္ခာဝေဒနာနှကောင်းကြီးနဲ့နန်းနဲ့တိုက်တော့ပါစိတ်ပေါ့နှကောင်းကြီးရဲ့နတ်ရဲ့နာစီရဲ့လုံးမပေါင်းတာဘလို့ခေါ်ဖတ်တာကြောင့်ဘလို့ဖြစ်ဝေဒနာဘယ်နှမျိုးဘလို့တွေပါလေဆရာကြီးနဲ့ယသနဲ့တိုက်တော့ပါစိတ်ပေါ့ဆရာကြီးရဲ့ယသရဲ့စာသီရဲ့လုံးမပေါင်းတာဘလို့ခေါ်ဖတ်တာကြောင့်ဘလို့ဖြစ်ပါဝေဒနာတွေတော့ဒုက္ခဝေဒနာဒုက္ခဝေဒနာဘုပ္ပခဝေဒနာကာယကျင်နဲ့ဒွိတိဇာနဲ့တိုက်တော့ပါစိတ်ပေါ်ဒွိတိစိတ်ပေါ်ကာယကျင်ရဲ့ဒွိတိဇာရဲ့ဒွိတိစိတ်ရဲ့သုံးပါးပေါင်းတာဘယ်လိုခေါ်ဖတ်တာကြောင့်ဘယ်လိုဖြစ်ဝေဒနာဘယ်မျိုးပါဝေဒနာတွေတော့ဒုက္ခဝေဒနာဒုက္ခဝေဒနာအဘိခာဝေဒနာမနှောနဲ့တွေးတော့ဇာနဲ့တိုက်တော့ပါစိတ်ပေါ့မနှောရဲ့တွေးတော့ဇာရဲ့တွေးတော့စိတ်ရဲ့သုံးပါးပေါင်းတာဘလို့ခေါ်ဖတ်တာကြောင့်ဘလို့ဖြစ်ဝေဒနာဘယ်နှမျိုးဘာဝေဒနာဒီပါလိဒုက္ခဝေဒနာဒုက္ခဝေဒနာအဘိခာဝေဒနာဒီလိုခန္ဓာလေးတွေပွားထွက်ပါနော်အဲ့ဒီလိုပွားထွက်လာတာကိုသိစေခြင်းလို့မြတ်စွာဘုရားကဗာဒိတဲ့ဟောတာလေသလာယရဏဖတ်တာဝေဒနာဒီလိုဟောလိုက်ရတာကိုမှတ်တယ်မဟုတ်လားသလာယရဏတရားကမှမဟောရင်ဖတ်တာဘလို့ဖြစ်တယ်ဆိုတာပဲသိဖတ်တာဖြစ်တာမှမသိရင်ဝေဒနာဖြစ်တာလည်းပဲသိအဲ့ဒါကြောင့်မလို့သလာယရဏဖတ်တာဝေဒနာဒီလိုဖြစ်လာဒီတော့ဒီနေရာလေးမှာခန္ဓာလေးတွေတစ်ခါနဲ့ပွားလာတာသောမျက်စိကြည်တွေဖြစ်လိုက်အစင်တွေဖြစ်လိုက်မျက်စိတွေဖြစ်လိုက်ဖလာတွေဖြစ်လိုက်ဝရဏတွေဖြစ်လိုက်တရား၅မျိုးအဲ့ဒီတရား၅မျိုးဖြစ်လာပြီဆိုရင်အဲ့ဒီတရား၅မျိုးထဲမှာဘုလူကထင်ရှားတော့ဆိုတော့ဝရဏကထင်ရှားနော်ဝရဏထင်ရှားတယ်ဆိုပေမဲ့ဝရဏသည်ဘလုံးနဲ့ပေါင်းဖြစ်တော့ရေစိမ့်နဲ့ပေါင်းဖြစ်တယ်ကြားစိမ့်နဲ့ပေါင်းဖြစ်တယ်နာစိမ့်နဲ့ပေါင်းဖြစ်တယ်စားစိမ့်နဲ့ပေါင်းဖြစ်တယ်တွေ့ဒီစိမ့်နဲ့ပေါင်းဖြစ်တယ်တွေ့တော်စိမ့်နဲ့ပေါင်းဖြစ်တယ်စိတ်ထဲမှာပေါင်းပြီးတော့ဖြစ်တယ်။ဒါကြောင့်မလို့စိတ်နဲ့ဝေဒနာသည်သိကြတာဟောထားပြီမဲ့လို့အတူတူဖြစ်တယ်လို့ဒီလိုမှတ်လိုက်။နော်။တေကာမိတာဖြင့်နဗ္ဗနေကွက်ကိုပြန်လေ့လာကြည့်မယ်။အတိတ်အဝိဇ္ဇာသင်္ခါရကြောင့်ဖြစ်တယ်ဆိုတဲ့နေရာမှာလောလောဆယ်အခုရောက်နေတဲ့ပစ္စုပန်ကာလမှာဖြစ်တဲ့တရားတွေလားပဋိသင်္ဍေတုံးကဖြစ်တဲ့တရားတွေလားသင်္ခါရကြောင့်ဖြစ်တယ်ဆိုတာသည်အခုလောလောဆယ်ဖြစ်တဲ့တရားတွေကိုပြောတာလားပဋိသင်္ဍေတရားတွေကိုပြောတာလားအဲပထမဆုံးဖြစ်တဲ့ပဋိသင်္ဍေတရားကိုပြောတာဟုတ်တယ်မလားဘဝတစ်ခုမှာပထမဆုံးဖြစ်တဲ့ပဋိသင်္ဍေတရားပထမဆုံးဖြစ်တဲ့စိတ်စိတ်တည်းယုတ်လူပုံရောက်လဲပဋိသင်္ဍေနတ်ပုံရောက်လဲပရိသန္တိမြမဘုံရောက်လဲပရိသန္တိခွေးချင်းငယ်တိစ္ဆာဖြစ်တဲ့ပရိသန္တိပရိသန္တိမှာဖြစ်တဲ့တရားတွေဘယ်လိုတွေလဲပြီးတော့စိတ်စေတသိက်ယုတ်ပရိသတ်သမုပ္ပါဒ်ထဲမှာကြီးတော့ဝိညာဉ်နာယုတ်အဲဒီဝိညာဉ်နာယုတ်ထဲမှာသလာရဏမပါဘူးလားပါတာပဲသာသမပါဘူးလားပါတာပဲဝရဏမပါဘူးလားပါတာပဲဒါကြောင့်ပရမသုံးဖြစ်တဲ့ယုံနာခန္ဓာတွေကိုဝိညာဏယောသလာရဏဖတ်တာဝေရဏအဲ့ဒါဘုရားကြောင့်ဖြစ်တော့သင်္ခါရကြောင့်ဖြစ်တာပရမအောင်ဖြစ်တဲ့ဝိညာဏယောသလာရဏဖတ်တာဝေရဏသည်သင်္ခါရကြောင့်ဖြစ်တယ်ဒီတော့ဝိညာဏယောသလာရဏဖတ်တာဝေရဏကိုကြည့်တော့မယ်ဆိုရင်နှစ်ပိုင်းခွဲကြည့်လိုက်ပေါ့တစ်ပိုင်းကပရိသဏေခါမှာပရမအောင်ဖြစ်တဲ့ဝိညာဏယောသလာရဏဖတ်တာဝေရဏနောက်တစ်ပိုင်းကအခုလောလောဆယ်ဖြစ်နေတဲ့ဝိညာဉ်၊ဉာဏ်ယုံ၊သလာယတနာ၊သတ္တဝိရဏ။ဘယ်နှပိုင်းကြည့်ရမှာလဲ။ဘယ်နှခါကြည့်ရမှာလဲ။နှခါ။ပရိသန္တိတုံးကဖြစ်တာကိုပရိသန္တိစိတ်ပရိသန္တိခန္ဓာဒီလိုခေါ်တယ်။အခုဖြစ်တာကိုဘောဓိစိတ်ပါဝတိခန္ဓာဒီလိုခေါ်တယ်နော်။ပရိသန္တိခန္ဓာပါဝတိခန္ဓာပါဝတိပါဝတိသရာကိုလောလောဆယ်ဖြစ်နေတာလို့ဒီလိုဆိုလို့တယ်ပရိသန္တိသရာကအစာဆုံးဖြစ်တာလို့ဒီလိုဆိုလို့တယ်အဲဒီတော့ဝိညာဏယောသလာရဏဖသဝရဏကိုကြည့်မယ်ဆိုရင် နှစ်ခါကြည့်ရမှာပေါ့နော်နှစ်ခါနားလည်ရမှာတခါနဲ့နားလည်လို့မပြည့်စုံဘူးဟုတ်လားဒီတော့သင်္ခါရကြောင့်ဖြစ်တာကလည်းဘယ်လိုတွေတော့ဝိညာဉ်နဲ့ယုတ်သလာယရဏဖသဝေဒနာအဲ့တော့ဘုန်းကြီးတို့ပရိသတ်တွေကိုယ့်ရဲ့စံတန်းမှာသင်္ခါရကြောင့်ဖြစ်တဲ့ဝိညာဉ်တွေခုရှိသေးလားသင်္ခါရကြောင့်ဖြစ်တဲ့နာယုတ်ခုရှိသေးလားသလာယရဏဖသဝေဒနာဘယ်ရောက်ပြက်သွားပြီဘယ်တော့ကပြက်ပရိသတ်တွေတော့ကပြက်ဟုတ်တယ်မလားအဲ့ဒီတော့ကဖြစ်အဲ့ဒီတော့ကပြက်ကိုမရှိတော့ဒီလိုဆိုအခုဖြစ်နေတာဒီပရိသတ်တွေလားမဟုတ်ဘူးပရိသတ်တွေမဟုတ်ပေါဝတိပေါဝတိအဲ့ဒီတော့အခုဖြစ်နေတာဒီပရိသတ်တွေမဟုတ်တော့ပရိသတ်တွေမဟုတ်ပေမဲ့ပရိသတ်တွေနဲ့တော့မပတ်သက်ဘူးလားပတ်သက်လားပတ်သက်တယ်ပရိသတ်တွေကမူလအကြောင်းမူလအကြောင်းဆိုတော့သင်္ခါရလို့ပြောလိုက်ပါတော့သင်္ခါရတွေမူလအကြောင်းသင်္ခါရရှိလို့ပရိသတ်တွေဖြစ်တာပရိသတ်တွေဖြစ်လို့အခုလုံးလုံးစဲရုပ်နာတွေဆင်ပွားဖြစ်နေတာဒီလိုမှပေါ့နော်။ဘာလဲ။ပရိသင်္ခါရအတိတ်သင်္ခါရကြောင့်ပရိသန္တိဖြစ်တယ်။ပရိသန္တိဖြစ်လို့ဘောဓိဖြစ်တယ်။အတိတ်သင်္ခါရမရှိပရိသန္တိဖြစ်ပါ။ပရိသန္တိမှမဖြစ်အခုဖြစ်ပါ။ဖြစ်တယ်။အတိတ်သင်္ခါရကလူပုံပုံပဲလို့လူပရိသန္တိဖြစ်တယ်။လူပရိသန္တိဖြစ်လို့လူတွေကိုမြင်နေရတယ်။လူရဲ့အတန်ကိုကြားနေရတယ်။လူရဲ့အနံ့ကိုရှုချိုက်နေရတယ်။လူတွေစားတဲ့စားစာတွေစားနေရတယ်။လူတွေတွေးတဲ့တွေးတွေတွေးနေရတယ်လူတွေတွေးတဲ့တွေးတွေတွေးနေရတယ်လောလောဆယ်အကြောင်းကတော့ဒီကြဖြစ်ပြီလေမူလအကြောင်းဒီသင်္ခါရပေါ့နော်မူလအကြောင်းကသင်္ခါရအဲဒီတော့ဝိညာဉ်လို့ပြောပြီးမဲ့ပရိသဏိဝိညာဉ်ရှိတယ်ဘောဓိဝိညာဉ်ရှိတယ်နာယောလို့ပြောပြီးမဲ့ပရိသဏိနာယောရှိတယ်ဘောဓိနာယောရှိတယ်သာလန္တနာဖသဝရဏလည်းဒီတိုင်းပဲသာလုံးပေါင်းရင်ပရိသန္တိနဲ့ဘောဓိပရိသန္တိဒီကလေးကြောင့်ဖြစ်သင်္ခါရကြောင့်ဖြစ်ဘောဓိကြတော့ကာယုံ द्वार တိုက်လို့ဖြစ်တယ်ဘာလဲနော်ဘောဓိဝိညာဉ်ဒီဘလိုကြောင့်ဖြစ်အာယုံနဲ့ द्वार တိုက်လို့ဖြစ်တယ်ဘယ်နေရာမှာတိုက်သလာယရဏနေရာမှာတိုက်ကြောင့်အခုလောလောဆယ်ဖြစ်နေတာကြတော့အာယုဒ္ဒရတိုက်လို့ဖြစ်တယ်။ဘယ်နေရာမှာတိုက်လဲ။သလရဏနေရာမှာတိုက်တယ်။ဘယ်လိုတိုက်တယ်လဲ။နံပါတ်1ရေစိကြီးနဲ့အစင်းနဲ့တိုက်တယ်။တိုက်တော့ဗာစိတ်ပေါ်လဲ။ရေစိတ်ပေါ်တယ်။ကဲမျက်စိကြီးဒီကနေရာမှာရှိသလရဏနေရာမှာရှိ။အဲဒီသလရဏဆိုတာကလည်းဘယ်တဲကဖွဲ့ထွက်လာတာလဲ။ရုပ်ထဲကဖွဲ့ထွက်လာတာ။မျက်စိကြီးဒီဘယ်ထဲမှာပါခဲ့လဲ။အဲရုပ်ထဲမှာပါတော့ရုပ်လုံးကမခွန်နိုင်ဘူးလား။အစင်းကတော့ရုပ်ထဲမှာမပါဘူးလားပါတာပဲဒီတော့ရုပ်ထဲမှာရှိနေတာမြင်စိတ်ကြတော့သလာယတနာမှာဖြစ်တယ်ဆိုပေမဲ့မြင်စိတ်ဒီတခြားလားဝိညာဉ်လားဝိညာဉ်ဆိုတော့ဟောနံပါတ်1ဝိညာဉ်လို့မခေါ်နိုင်ဘူးလားခေါ်နိုင်လားအခုနောက်ပြောတာကပရိသတ်နေဝိညာဉ်နော်အခုပြောတဲ့ဝိညာဉ်ကဘာဝိညာဉ်လဲအပ္ပဝတိဝိညာဉ်ပုတ္တိဝိညာဉ်အခုဖြစ်တာဒီဘာဝိညာဉ်ဘုဒ္ဓဝိညာဉ်ပရိသတ်နေတုန်းကဖြစ်တာကပရိသတ်နေဝိညာဉ်ပရိသန္ဓေဝိညာဉ်ဘယ်လိုကြောင့်ဖြစ်အခုဖြစ်တဲ့ဝိညာဉ်ဘယ်လိုကြောင့်ဖြစ်အာယုံ द्वार တိုင်းလို့ဖြစ်တယ်ဒီလိုမဟုတ်လားမျက်စိချင်းနဲ့စိတ်နဲ့တိုင်းလို့မြင်စိတ်ဆိုတဲ့ဝိညာဉ်လေးဖြစ်တယ်အဲ့ဒီဝိညာဉ်မှာစတတိတ်တွေမပါဘူးလားပါလားစတတိတ်ကနံပရိမျက်စိချင်းစီပင်လည်းရင်ယုတ်အစင်းကလည်းယုတ်ဝိညာဉ်နံယုတ်ပရိသန္တိတုန်းကလည်းဝိညာဉ်နာယုတ်အခုဘောဓိမှာလည်းဝိညာဉ်နာယုတ်ဒါတော့ဝိညာဉ်နာယုတ်ကိုကြည့်ရင်အဓိပ္ပာယ်ဘယ်နှမျိုးမှမလဲနှမျိုးပရိသန္တိတုန်းကဝိညာဉ်နာယုတ်ရဲ့ပါဝတိအခုလောလောဆယ်ဖြစ်နေတဲ့ဝိညာဉ်နာယုတ်ရဲ့နှမျိုးမှနော်ပရိသန္တိတုန်းကဝိညာဉ်နာယုတ်ဒီဘလို့ကြောင့်ဖြစ်အခုဝိညာဉ်နာယုတ်ဒီဘလို့ကြောင့်ဖြစ်အာယုံ द्वार တိုက်လို့ဖြစ်တယ်နော်အာယုံ द्वार တိုက်လို့ဖြစ်တယ်။အာယုံကအသင်းအတန်အနတ်ရတာဒုတိယဇန်ဒုတိယ द्वार ကမျက်စိကြည်နာကြည်နှာခေါင်းကြည်လျှာကြည်ကိုယ်ကြည်စိတ်အရာတိသလာယရဏသလာယရဏဒီပလည်းရင်ဝိညာဉ်နဲ့လည်းပါတယ်ရုပ်ထက်လည်းပါတယ်အလုံးအတူတူကြည်ဖြစ်နေတယ်အဲ့ဒါသလာယရဏပါတော့ပြီအဲ့ဒီသုံးပါးပေါင်းတာကခန္ဓာ ဖသကြောင့်ဘုလိုဖြစ်ဝရဏဖြစ်အခုဖြစ်တဲ့သလာယရဏဖသဝရဏသည်ပါယုံ द्वार တိုက်လို့ဖြစ်တာပရိဒဏီတော်ကဖြစ်တဲ့သလာယရဏဖသဝရဏသည်သင်္ခါရကြောင့်ဖြစ်တာနော်ဒီတော့ဒီ၅မျိုးကိုကြည့်ရင်ပရိဒဏီတော်ကခန္ဓာ၅မျိုးပုဒိမခန္ဓာ၅မျိုးဘယ်နှခါကြည့်ရမှာလဲနှခါအမှန်ကတော့နှခါလို့သာပြောလိုက်တာတကယ်တမ်းကျတော့အကျိန်ပေါင်းများစွာပေါ့နော်အခုကြည်လိုက်တယ်အခုမြင်တယ်အခုဘာလို့လဲအခုကြည်လိုက်တယ်အခုမြင်တယ်အခုမြင်တဲ့ကာလမှာမြင်စိတ်ပေါ်တယ်မြင်စိတ်ဒီဝိညာဉ်သူနဲ့တွဲဖြစ်တဲ့စိတ်သိတွေကနံမြင်အခုဖြစ်တဲ့မျက်စိကြီးကယုတ်အခုဖြစ်တဲ့အစဉ်ကလည်းယုတ်အခုသုံးပါပေါင်းတာကဖတ်တာအဲ့ဒီဖတ်တာကြောင့်အခုခံစားလိုက်တာကဝေဒနာအလုံးပေါင်းတော့ဝိညာဉ်နံယုတ်သလာယရဏဖသဝေဒနာမြင်စိကကြည်လိုက်တယ်ဝိညာဉ်နာယုံသလာယရဏဖသဝေဒနာနာကနေနာထောင်လိုက်တယ်ဝိညာဉ်နာယုံသလာယရဏဖသဝေဒနာနှာခေါင်းကနေရှူရှားလိုက်တယ်ဝိညာဉ်နာယုံသလာယရဏဖသဝေဒနာလျှာကနေရသာပြီးလိုက်တယ်ဝိညာဉ်နာယုံသလာယရဏဖသဝေဒနာကာယခြေကနေတွေ့တိကြာကလေးတွေ့တိလိုက်တယ်ဝိညာဉ်နာယုံသလာယရဏဖသဝေဒနာမနောကနေတွေးတော့ဆရာကလေးတွေးလိုက်တယ်ဝိညာဉ်နာယုံသလာရဏဖသဝေဒနာပရိဒဏီတုံးကတခါဖြစ်တာပိုးတိကြတော့တခါလဲလားတခါလဲဖြစ်တာလားအချိန်များစွာဖြစ်နေတာဒီနေ့လဲဖြစ်ဘူးလားမနေ့ကလဲတနေ့ကလဲပိုးတိနေ့တုံးကလဲဖြစ်နေတာပဲမနေ့ပြန်လဲဖြစ်အောင်ပါပဲတပတ်ကလဲဖြစ်အောင်ပါပဲခြေတိုင်းခြေတိုင်းဝိညာဏယောသလာရဏဖသဝေဒနာနားထောင်တိုင်းနားထောင်တိုင်းဝိညာဏယောသလာရဏဖသဝေဒနာရှူဆိုင်တိုင်းရှူဆိုင်တိုင်းဝိညာဏယောသလာရဏဖသဝေဒနာစားတိုင်းစားတိုင်းဝိညာဏယောသလာရဏဖသဝေဒနာစားတိုင်းစားတိုင်းဆိုတာကမှဓမ္မတနစားရင်ဝိညာဏယောသလာရဏဘောင်ဘလောက်ဖြစ်အဲ့ဒါကိုကြည့်များစွာဖြစ်နေတာဟုတ်တယ်မလားတရားလာကလေးတခါသိလိုက်တခါပြင်းလိုက်တခါသိလိုက်တခါပြင်းလိုက်နောက်တခါသိလိုက်နောက်တခါပြင်းလိုက်ဒီလိုမဟုတ်လားခမင်းတဏအတွင်းမှာကိုသိတဲ့အသိပေါ့အများကြီးဖြစ်နေတာအများကြီးဖြစ်ပြီးဝိညာဏသာရဏဖသဝိရဏတွေကလည်းအများကြီးဖြစ်နေတာအဲဒါကြောင့်ပြပြောမယ်ချုံတော်ရင်ချုံလိုက်တဲ့အခါကျတော့ပရိတန်ဒီမှာဖြစ်တဲ့ဝိညာဏယသာရဏဖသဝိရဏကဘယ်နှခါဖြစ်တခါပဲဖြစ်ဟုတ်တယ်မဟုတ်လားပထမဆုံးဖြစ်တဲ့ဟာကိုပြောပရမသောဖြစ်တဲ့ဝိညာဉ်ပရမသောဖြစ်တဲ့နာယောပရမသောဖြစ်တဲ့သလာယရဏပရမသောဖြစ်တဲ့ဖတ်တာပရမသောဖြစ်တဲ့ဝေဒနာအရာတိပရိဒတ်တိဘလို့ကြောင့်ဖြစ်သင်္ခါရကြောင့်ဖြစ်နောက်ပိုင်းဖြစ်တာတွေကြတော့ဘလို့ကြောင့်ဖြစ်အာယုံဓာရတန်လို့ဖြစ်ဘဏ္ဍကဖြစ်အချိန်ပေါင်းကမရတဲ့နဲ့အောင်ဖြစ်တယ်အရာတိအားလုံးကိုခြုံပြီးတော့ကြည့်လိုက်ရင်ဘယ်နေရာကနေစပြောမလဲပရိဒန်တိနောက်ဒီလိုမဟုတ်လားပရိသန်ရဲ့နောင်နာကနေပြီးတော့ဘယ်ထိသွားမလဲ။သေတဲ့ထိသွားမှာပေါ့။နောက်ဆုံးသေတဲ့စိတ်ကြီး။နော်။ပရိသန်နေနောက်ပရိသန်နေနောက်ကနေကတ်နေတဲ့နေရာကနေပြီးတော့သေတဲ့အထိအသက်50ဆိုလဲ50 60ဆိုလဲ60 80ဆိုလဲ80 80 80 80သေတဲ့သုတိစိတ်အထိဝိညာဏယောသလနာဖသဝေဒနာထပ်တလဲလဲဖြစ်နေတာ။ဘလောက်ပဲအများကြီးဖြစ်နေပေမဲ့သူတို့ကိုနာမည်တက်လိုက်တော့ပါဝတိဝိညာဉ်ပေါ်တည်တဲ့စကလုံးတစ်လုံးနဲ့ပေါင်းပြောလိုက်ဟုတ်တယ်မလားပါဝတိဝိညာဉ်ပါဝတိနာယုတ်ပါဝတိသလာယရဏပါဝတိဖသပါဝတိဝေဒနာပေါ်တည်တဲ့စကလုံးတစ်လုံးနဲ့သာပြောလိုက်တာနော်ဖြစ်တာကတော့အခြေများစွာဟုတ်တယ်မလားအခြေများစွာဘလောက်ပဲဖြစ်ဖြစ်တူးနေတာကိုတူးနေတော့ပေါင်းပြောလိုက်တာပေါ့ဘလို့ပေါ့ပါဝတိဒီတော့ပရိသန်နေရဲ့ဩဒိယခွက်လိုက်တော့ဘယ်လိုမျိုးခွက်လဲပဝတိပရိသန်နေခန္ဓာကဘယ်လိုကြောင့်ဖြစ်တခါတော့ကြောင့်ဖြစ်ပဝတိခန္ဓာကဘယ်လိုကြောင့်ဖြစ်အာယုန်ဒွါရတိုင်းလို့ဖြစ်အာယုန်ဒွါရဆိုတာကနာတရားကိုပြောတာနော်နာရဲ့အကြောင်းလေးအာယုန်ဒွါရရုပ်ရဲ့အကြောင်းကြတော့ကံစိတ်ဥဒုဟာရာကြောင့်ဖြစ်တယ်ပြန်ပြောရုပ်ဒီဘယ်လိုကြောင့်ဖြစ်နာဒီဘယ်လိုကြောင့်ဖြစ်အာယုံဓာရတိုက်လို့ဖြစ်တယ်ဒီလိုကိုနော်ကြဲကောင်းပြီဒါဖြစ်လို့ရှိရင်အခုလောလောဆယ်ဖြစ်နေတဲ့ခန္ဓာတရားယုံဓာရတိုက်လို့ဖြစ်တယ်ဆိုတော့သင်္ခါရနဲ့မဆိုင်ဘူးလို့ပြောမလား ပြောလို့တော့မရဘူးအခြေခံကသင်္ခါရသင်္ခါရကသာပို့မပေးဘူးဆိုလူဘုံရောက်ပါလူဘုံမရောက်ရင်လူအမြင်မြင်ရပါမလားလူအကြကြားရပါမလားလူအနံ့နံ့ရပါမလားလူအဆဆရပါမလားလူအထိထိရပါမလားလူအတွေ့မတွေ့ရဒီတော့လူအမြင်လူအကြလူအနံ့လူအဆလူအထိလူအတွေ့အဲ့ဒီတော့ကြုံတွေ့နေရတာဒီမူလအာယုံဒွါရကြောင့်ဖြစ်တယ်ဆိုပေမဲ့မူလအကြောင်းကသင်္ခါရ။ဟောသင်္ခါရကတတိယဆံပုံပုတ်ပေးလိုက်မယ်ဆိုကြပါစို့။တတိယဆံပုံပုတ်ပေးလိုက်မယ်ဆိုရင်တတိယဆံပရိသတ်နေဖြစ်မယ်။အဲ့ဒီနောက်မှာဘာတွေဖြစ်တတိယဆံတို့နဲ့ပတ်သက်တဲ့အမြင်တတိယဆံနဲ့ပတ်သက်တဲ့အကြာတတိယဆံနဲ့ပတ်သက်တဲ့အနံတတိယဆံနဲ့ပတ်သက်တဲ့အရာသာတတိယဆံနဲ့ပတ်သက်တဲ့အတွေ့အထိတတိယဆံနဲ့ပတ်သက်တဲ့အတွေ့မတွေ့ရဘူးလားတွေ့ရလားတွေ့သေးလားမတွေ့တော့ဘူးနော်လူတွေခံစားတဲ့ဝေဒနာနဲ့တိစ္ဆာခံစားတဲ့ဝေဒနာတွေ့ရလားမတွေ့ပါဘူးခွေသိကောင်ပုဂ္ဂိုလ်လူတွေကြည့်လို့စိတ်ထဲမှာဖြစ်ပေါ်နေတာနဲ့နိဒာငှက်တဲ့ကောင်ကြည့်လို့စိတ်ထဲမှာဖြစ်ပေါ်နေတာနဲ့တွေ့ပါမလားမတွေ့မလဲနော်မတွေ့မလဲအခုဘုန်းကြီးတို့ပရိသတ်တွေခံစားနေတဲ့အာယုံ၅ပါးတွေကိုဘုန်းကြီးတို့ပရိသတ်တွေမြင်တဲ့အမြင်နဲ့ဟိုးနတ်ပြည်မာတွေမြင်တဲ့အမြင်နဲ့ပေါ့တွင်နိုင်မလားမတွေ့ဘူးဘလောက်ထိကြွားမလဲခွေးသိကောင်ပုဂ္ဂိုလ်လင်းနာငဲနဲ့လူတွေမြင်တဲ့အမြင်ကြွားသလောက်ကိုကြွားပါတယ်တဲ့ဟုတ်တယ်မလားခွေးသိကောင်ပုဂ္ဂိုလ်လင်းနာငဲကမြင်တော့ဗာစိတ်ပေါ့ဘာကသောမနတာပေါ့မလားဒေါမနတာပေါ့ဝမ်းသာမလားဝမ်းနေမလားဝမ်းသာမလားစိတ်ညစ်မလားလင်းနာငဲကမြင်ဝမ်းသာတဲ့စိတ်ပေါ့မလားစိတ်ညစ်တဲ့စိတ်ပေါ့မလားလူတွေကမြင်ရင်ဝမ်းသာတဲ့စိတ်အဲစိတ်ညစ်တဲ့စိတ်ပေါ်မယ်ဟုတ်တယ်မလားလိန္ဒငက်ကမြင်ရင်ဗာစိတ်ပေါ်သောမနာသာစိတ်ပေါ်မယ်လူတွေကမြင်ရင်အဲဒီလိုပဲတဲ့အခုဘုန်းကြီးတို့ပရိသတ်တွေခံစားနေရတဲ့အာယုံ၅ပါးတွေကိုငါမကုံတရားတွေကိုတွေးတဲ့အခါမှာလူတွေရဲ့အမြင်မှာဗာစိတ်ပေါ်သောမနာသာစိတ်ပေါ်တယ်နတ်ဒီပြမာတွေရဲ့အမြင်မှာဗာစိတ်ပေါ်ဟောဒီလိုဆိုတော့ကိုယ်အစဉ်ကဘယ်စိတ်ရောက်မှာလင်းနာစိတ်လင်းနာစိတ်ရောက်သွားတာဘောဟုတ်တယ်မလားနတ်တိပြမာတွေနဲ့ရှင်လိုက်တော့ဒီကိုယ်စိတ်ကပဲစိတ်ရောက်သွားလဲလင်းနာနဲ့စိတ်ရောက်သွားတာเนาะဒါကိုယ့်ကိုယ်ကိုသိတဲ့ထင်ကြီးမနေနဲ့အဲဒါကြောင့်မလို့နတ်တိပြမာတွေဟာတဲ့မြတ်စွာဘုရားရှိတုန်းကသာလူပြေကိုလာပြီးတော့မြတ်စွာဘုရားကြီးလာတွေ့တာတရားနာတာရှိတာအခုအချိန်ကမှလာကုန်မလာဘူးတဲ့လူပြေကိုရောက်လာတော့မှသဘောတည်ယူသနာလောကနေပြီးတော့လှန့်ကြည့်တယ်လူပြေကိုဆင်းမလာဘူးတဲ့ဘာဖြစ်လို့တော့နံလို့တယ်ဟုတ်တယ်မလားလို့နံနေနံလို့လူပြေကိုဆင်းမလာဘူးနော်အဲဒါကြောင့်မလို့နတ်တိပြမာရရဲ့အမြင်မှာလူတွေခံစားနေတဲ့၅ပါးအယောကံဘကုံတရားတွေဒီခွေးသေးကောင်ဘုံနဲ့တူပါတယ်နော်အဲဒါကြောင့်မလို့အာယုံချင်းမတူဘူးအာယုံချင်းတူချင်းတူမယ်မိမိရဲ့တဏ္ဍာမှာပေါ်တဲ့ဝိညာဏယုတ်သလက္ခဏာဖတ်တာဝိညာဏချင်းတူပါမလားမတူဘူးအဲဒီတော့အခုလူတွေရဲ့မြင်တဲ့မြင်လူတွေရဲ့သဏ္ဍာန်မှာကြုံတွေ့နေရတဲ့ဝိညာဏယုတ်တာကရဏဖသဝရဏသည်အာယုဒ္ဒရာတိုက်လို့ဖြစ်တယ်ဆိုပေမဲ့လို့လည်းပဲသင်္ခါရဆိုတဲ့အကြောင်းကင်းမမလားသင်္ခါရကလူပုံပုံပေးလိုက်လို့လူပုံမှာရှိတဲ့ဝိညာဏယုတ်တာကရဏဖသဝရဏတွေကြုံတွေ့နေရတာသင်္ခါရကနတ်ပုံပုံပေးလိုက်ရင်ဘာဖြစ်မလဲနတ်ပုံမှာရှိတဲ့ဝိညာဏယုတ်တာကရဏဖသဝရဏတွေဖြစ်နေရမှာပေါ့ဘောသင်္ခါရတရားကအပယ်လေးပါးပုတ်ဝေးလိုက်ရင်ပယ်လေးပုံမှာရှိတဲ့ဝိညာဏယုတ်တာရဏဖသဝရဏတွေမတွေ့ရဘူးလားတွေ့ရလားဒါကြောင့်မူလအကြောင်းသည်သင်္ခါရအနိကအကြောင်းသည်ဘာယုံဒွါရဒီလိုမှပေါ့နော်နိကတော့အကြောင်းကဘယ်လိုလဲဘာယုံဒွါရမူလအကြောင်းကအကြောင်းရဲ့အကြောင်းနဲ့အကြောင်းပါပဲဆိုတော့အခုလောလောဆယ်ကြုံတွေ့နေရတဲ့ဝိညာဏကိုသလာရဏဖသဝရဏတွေဒီလည်းပဲမူလအကြောင်းတရားကသင်္ခါရဖြစ်တဲ့အတွက်သင်္ခါရအကြောင်းဖြစ်တယ်လို့ပြောနိုင်မူလပြောနိုင်လားဒါလည်းပြောနိုင်တာပဲဟုတ်လားဒါပေမဲ့ပရိသန်တွေတုန်းကဖြစ်တဲ့တရားကလည်းသင်္ခါရအကြောင်းဖြစ်တယ်လို့ကိုယ်ဒီမှာအခုလောလောဆယ်ဖြစ်နေတဲ့တရားတွေကလည်းပဲသင်္ခါရအကြောင်းဖြစ်ပါတယ်လို့ပြောနိုင်ပါတယ်အဲဒါကြောင့်အဝိဇ္ဇာဖြစ်เสียသင်္ခါရသင်္ခါရဖြစ်เสียခန္ဓာဘယ်နှပါခန္ဓာ၅ပါးဒီလိုပါလားကဲကောင်မရည်လို့ခန္ဓာ၅ပါးဖြစ်လာတဲ့အခါကျတော့ကဲနံပါတ်၃ခုနဲ့ခုပုံလေးပြောလိုက်ပါအောင်မယ် နာဘာသောကမှာဘယ်လိုရှိတော့ဘယ်လိုနဲ့စတော့တဏှာနဲ့စဟုတ်ပြီတဏှာကအာယုံကိုသာယတ္တမနေတဲ့သဘောတည်တဏှာအာယုံကိုသာယတ္တမနေတဲ့သဘောတည်တဏှာနော်ဝိညာဉ်လို့ပြောရင်တဏှာကဘယ်လိုသာယတယ်ဆိုတာမထင်ရှားဘူးနာယုံလို့ပြောလဲမထင်ရှားဘူးဘာဖြစ်လို့တော့သူတို့ကပေါင်းပြောတာကိုနော်အဲဒီလိုပေါင်းပြောတဲ့အခါကျတော့တဏှာဘယ်လိုဖြစ်တယ်ဆိုတာမထင်ရှားတဲ့အတွက်တဏှာဖြစ်ပုံတွေထင်ရှားရအောင်အဲဒီဝိညာဏယုံထက်ကနေပြီးတော့ဘလို့ကိုခွဲထုတ်ပေးလဲသလာယရဏကိုခွဲထုတ်ပေးလိုက်တယ်သလာယရဏခွဲထုတ်ပေးလိုက်တဲ့အခါကျတော့အာယုံတွေပါလာတယ်ဝိညာဉ်တွေပါလာတယ်သလာယရဏရဲ့အာယုံရဲ့ဝိညာဉ်ရဲ့သုံးပါးပေါင်းတော့ဖတ်တာဆိုတာဖြစ်လာတယ်ဖတ်တာဖြစ်တော့ဝေဒနာဆိုတာဖြစ်လာတယ်အဲဒီဝေဒနာဆိုတာဖြစ်လာတဲ့အခါကျတော့မှအော်အဲ့ဒီဝရဏလေးရဲ့ခံစားမှုလေးကိုကြည်ပြီးတော့တဏှာဖြစ်ရတာကိုနော်ခံစားမှုတာမရှိရင်တဏှာဖြစ်ပါမလားဘုန်းကြီးပရိသတ်တွေစဉ်းစားကြည့်နော်ပြန်တွေးကြည့်ဘလောက်ပဲမြင်မြင်ဘလောက်ပဲကြားကြားတကယ်တကယ်သွားရင်လည်းမြင်တွေ့မြင်ပေါင်းကြည့်မြင်တွေ့နေရတာအများကြီးပဲကိုယ်အယုံနဲ့ကိုသွားနေတဲ့အခါကျတော့ကိုယ်ဘေးနားမှာကားတွေဖြတ်သွားတာရှိတယ်လူတွေဖြတ်သွားတာရှိတယ်အပေါင်းကြည့်မှာအိမ်တွေရှိတယ်သစ်ပင်တွေရှိတယ်ကိုယ်အယုံနဲ့ကိုစိုက်ပြီးတော့သွားနေတဲ့အခါကျတော့အနားမှာကိုနားမှာလူတွေဖြတ်သွားတာမသိလိုက်ဘူးလားသိလိုက်လားမမြင်လိုက်ဘူးလားမြင်လိုက်လားမြင်လိုက်တာပေါ့နော်မြင်လိုက်ပြီမှလို့လည်းပဲကိုယ်အယုံနဲ့ကိုဆိုတော့အဲ့ဒီပုံမှာခံစားမှုတိကျပေါ်ရလားဖတ်တာကအာနေနေတာကိုဖတ်တာအာနေတဲ့အခါကျတော့ဝေဒနာတော့ဖြစ်တော့ဖြစ်တယ်ဘာဝေဒနာဖြစ်အဲဥပိ္ခာနော်အမှုမှန်မှန်မှန်နေလိုက်တော့ဥပိ္ခာပေါ့ဒီတော့အနာမလူတွေဖြတ်သွားတယ်ဘလောက်ပဲဖြတ်သွားဖြတ်သွားကိုယ်အယုံနဲ့ကိုနေလိုက်တဲ့အခါကျတော့မြင်တော့မြင်တယ်ဒါပေမဲ့သူနဲ့ပတ်သက်တဲ့ခံစားမှုသိကြမရှိဘူးသိကြမရှိဘူးမလားအဲဒီလိုသိကြမဖြစ်တဲ့အတွက်သူကိုလိုလားတဲ့စိတ်ကပေါ်ရလားမလိုလားတဲ့စိတ်ကပေါ်ရလားလိုလားတဲ့စိတ်ကမပေါ်ဘူးမလိုလားတဲ့စိတ်ကမပေါ်ဘူးတဏှာလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးဘာဖြစ်လို့မဖြစ်တယ်လဲခံစားမှုမထင်ရှားလို့ဘာဖြစ်လို့လဲခံစားမှုမထင်ရှားရင်တဏှာဖြစ်ကုန်မဖြစ်ဘူးဟုတ်တယ်မလား။ဘာဖြစ်မှတဏှာဖြစ်တော့ခံစားမှုထင်ရှားမှတဏှာဖြစ်တယ်။နော်။ခံစားမှုထင်ရှားမှတဏှာဖြစ်တယ်ခံစားမှုမထင်ရှားရင်တဏှာမဖြစ်ဘူး။အဲဒါကြောင့်မလို့တဏှာဖြစ်တာသည်ဝေဒနာကြောင့်ဖြစ်တယ်လို့ပြောလိုက်တာပေါ့။နော်။တကယ်တမ်းကျတော့ဝေဒနာတစ်မျိုးတည်းကြောင့်တဏှာဖြစ်တာမဟုတ်ဘူး။ဝိညာဉ်ကြောင့်လည်းတဏှာဖြစ်တယ်ဉာဏ်ရောကြောင့်လည်းတဏှာဖြစ်တယ်သတ္တရဏကြောင့်လည်းတဏှာဖြစ်တယ်ဖတ်တာကြောင့်လည်းတဏှာဖြစ်တယ်ဝေဒနာကြောင့်လည်းတဏှာဖြစ်တယ်ဒါပေမဲ့လို့လည်းပဲထင်ရှားတာကတော့ဝေဒနာဝေဒနာခံစားမှုလေးသိတာမှဘာဖြစ်တော့တဏှာဖြစ်တာဝေဒနာခံစားမှုလေးမသိတာရင်အဲတဏှာပဲဖြစ်စေတကြောတကြောသမင်းသာစနေရဟုတ်လားထုံးစံတိုင်းသာစနေရတယ်ကြိုက်တယ်လည်းမဟုတ်ဘူးမကြိုက်ဘူးလည်းမဟုတ်ဘူးရှောင်းကစားလို့ဆိုလို့သာစနေရနော်အစာကျင်စားကျင်လည်းစားနေရဒီအစာဟာရပေါ်မှာကောင်းတယ်လေသဘောမထားဘူးမကောင်းဘူးလေသဘောမထားဘူးတဏှာလည်းပေါ်သလားဆိုတော့လေတဏှာမဖြစ်ဘူးဘာဖြစ်လို့တော့တဏှာမဖြစ်တယ်လဲခံစားမှုမထင်ရှားလို့စားတော့မစားဘူးလားစားတယ်ဒါပေမဲ့ခရင်မတွေ့တဲ့အခါကျတော့ခံစားမှုသိကြမပေါ်ဘူးခံစားမှုသိကြမပေါ်တော့ကြိုက်သလားမီးတော့မကြိုက်ဘူးဘာဖြစ်လို့မကြိုက်တယ်လဲခံစားမှုသိကြမပေါ်လို့ဘာဖြစ်လို့ခံစားမှုသိကြမပေါ်တယ်လဲဝေဒနာမထင်ရှားလို့ဝေဒနာဘာဖြစ်လို့မထင်ရှားတယ်လဲဖတ်သားရဲ့တည်ထွင်မှုအာနယ်လို့အာနယ်လို့မရှိဘူးတော့မဟုတ်ဘူးရှိတာပေါ့နော်မမြင်ဘူးလားမြင်တယ်မစားဘူးလားစားတယ်ဒါပေမဲ့ဖတ်သားရဲ့တည်ထွင်မှုအာနယ်တော့ခံစားမှုမရှိဘူးသိကြမရှိဘူးခံစားမှုသိကြမဖြစ်တဲ့အခါကျတော့တဏှာလည်းမဖြစ်ဘူးအဲဒါကြောင့်မလို့တဏှာဖြစ်တာဒီဝေဒနာကြောင့်ဖြစ်တာဝေဒနာထင်ရှားမှတဏှာဖြစ်တာဝေဒနာမထင်ရှားရင်တဏှာမဖြစ်ဘူးအဲဒါကြောင့်ဝေဒနာပစ္စယတဏှာဒီလိုပြောလိုက်တာကိုအဲဒီတော့ဝေဒနာနေဖြစ်ဖို့အတွက်ဝေဒနာသည်ဘာကြောင့်ဖြစ်တယ်လဲလို့မေးလိုက်တော့ခန္ဓာကြောင့်ဖြစ်တယ်ခန္ဓာကဘယ်လိုဖြစ်တာလဲမေးလိုက်တော့အာယုံရဲ့ဓာရရဲ့ဝိညာဉ်ရဲ့ပေါင်းပါပေါင်းလို့ခန္ဓာဖြစ်တယ်အဲဒါလေးသိစေခြင်းလို့သလာယရဏဆိုတဲ့တရားလေးပြကြဟောလိုက်တာဟုတ်တယ်မလားရတနာရဏကိုတိကျဟောလိုက်တဲ့အခါကျတော့မှဖတ်တာလို့ဖြစ်လာတယ်ဝေဒနာလို့ဖြစ်လာတယ်အဲဒီဖတ်တာဝေဒနာတွေဖြစ်တဲ့အခါကျတော့မှ တဏှာလေးဖြစ်လာတယ်တဏှာဖြစ်တော့မှဥပါဒံဖြစ်တယ်ဥပါဒံဖြစ်တော့မှကမ္မဘဝကမ္မဘဝဖြစ်เสียသာတိဒီလိုသွားတာကိုဒီတော့နံပါတ်1ခွဲကနေနံပါတ်3ခွဲကိုအကြောင်းအကျိုးဆက်သွားဖို့ဆိုတာကဘယ်လိုပုံမှာမူတည်နေတော့ဆိုရင်ဝေဒနာပုံမှာမူတည်နေဘယ်လိုပုံမှာမူတည်တော့အဲဒါကြောင့်ဝေဒနာထင်ရှားမှနံပါတ်3ခွဲကိုကူတာဝေဒနာမထင်ရှားရင်နံပါတ်3ခွဲကိုမကူပါဘူးတဲ့နော်အဲ့ဒါနံပါတ်3ခွဲကနေနံပါတ်4ခွဲဘယ်လိုရောက်တယ်လဲဆိုတာကတော့တင်းတဲ့နှစ်ကိုဘုံကသဘောပေါက်ရင်ပေါင်းတဲ့နှစ်ကိုဘုံလည်းပဲအတူတူပဲလို့မှတ်ပေါ်ဟုတ်တယ်မလားအဲ့ဒါကိုနောက်နေမှာထပ်ပြီးတော့ရှင်းမှတ်ကလေးတော့ဒါရရှိလို့ဒါတို့ကိုတော့ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုလေးလာတဲ့ဖွဲ့တဲ့နဲ့အောင်ပြုစုဆောက်ရှောက်ပါနိုင်သောသာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။